ရခိုင်ပြည်နယ်၊ကျောက်တော်နယ်၊မြောက်ဦးမြို့နယ်တွေအတွင်းမှာကျေးရွာအုပ်ချုပ်ရေးမှုတွေ၊ဒေသခံတွေနဲ့ကျောင်းသားတွေကိုတက်မတော်သောအယောင်ဆောင်ကအကြောင်းမဲ့ဖမ်းဆီးနှိပ်စက်တာ၊ဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့တက်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီ19ရက်နေ့ကမြောက်ဦးကျောက်တော်ကားလမ်းအရှိပဲတန်ကုန်းလွင်မှာရခိုင်တက်မတော် EE ဖွဲ့ကလေ့ကျင့်ရေးစခန်းနဲ့စီယုံရေးစခန်းကိုတက်မတော်ကလုံခြုံရေးရာတိုက်ခိုက်သိမ်းပိုက်ရာမှာလက်နက်တွေအသုံးဆောင်ပစ္စည်းတွေအပြင်တက်မတော်သုံးဒစိုက်တွေသိမ်းဆည်းရမိခဲ့ပါတယ်။ဒီလိုတက်မတော်သုံးဒစိုက်တွေအုံမြူကတက်မတော်သားရောင်ဆောင်ပြီး EE ဖွဲ့ကဒီသကံတွေကိုဖမ်းဆီးနှိပ်စက်တာတွေပြုလုပ်နေတာကြောင့်တိုင်ကြားဖို့သတင်းထုတ်ပြန်ထားတာလို့တက်မတော်သတင်းမှန်ကံကြားရေးအဖွဲ့ဗိုလ်မှူးချုပ်ဇော်မင်းထွန်းက RFC ကိုပြောပါတယ်
ဒါတွေရတဲ့အရင်လောက်ခဲ့တဲ့ပါရကပတ်တိကကုလက်ဓာတ်တွေကိုဆက်သွယ်ကတအယောင်အောင်လုံးလာတိုင်းပါလို့ပြောတယ်ကျွန်တော်စီတူစီတူကိုအသိပေးထားတယ်သင်ကြားထားတယ်အဲ့လိုမျိုးအကြောင်းအရာတွေပေါ်ပေါက်လာလို့ရှင်အရင်ပေးနိုင်အောင်ပူပေါင်းဆောင်ရွက်နိုင်အောင
်တက်မတော်ကအေအဖွဲ့ကိုကြီးညာချက်ထုတ်ပြန်ဆွဆွဲထားတာနဲ့ပတ်သက်ပြီး RFA ကရခိုင်တက်မတော်အေပြောရေးဆိုခွင့်ရှိသူခိုင်တူးကောက်ကိုမိမြန်းခဲ့ပါတယ်
လုံးဝအဲ့လိုကဟိုလောက်တာမရှိဘူး။ဟောအဲ့လိုအယောင်ဆောင်တဲ့ဥစ္စာမျိုးကျွန်တော်တို့မလုပ်ကျွန်တော်တို့ရဲ့စည်ရင်ကောင်းနေနဲ့ကျွန်တော်တို့ကဒါဟိုချင်းချင်းလေးလေးပဲကျွန်တော်တို့ကလုပ်တာ။ကျွန်တော်တို့တကယ်ဟိုဖမ်းဆီးရဆိုရင်လည်းကျွန်တော်တို့ဖမ်းဆီးရလို့ကျွန်တော်တို့တရားဝင်ပြင်ညာပြီးတော့မှအဲ့လိုမျိုးလုပ်တာ
။တက်မတော်ကပြောသလိုသူတို့အဖွဲ့စကန်တွေကိုတက်မတော်ကတိမ့်ပိုက်တယ်ဆိုတာမဟုတ်ကြောင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းကအေအဖွဲ့ကိုတက်မတော်ကခြုံခိုတိုက်ခိုက်တာကြောင့်တက်သား၃ဦးကြဆုံးခဲ့ပြီးတက်မတော်ကရောက်30ကြဆုံးခဲ့ကြောင်းခိုင်တုခါကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ21ရက်နေ့တုန်းကကျောက်တော်မျိုးကအသက်18နှစ်အရွယ်ဆယ်တန်းကျောင်းသားမောင်စောနိုင်ထီးကိုတက်မတော်ကဖမ်းဆီးခေါ်ဆောင်ကရိုက်နှက်ခဲ့တယ်လို့ရိုက်နှက်ခံရသူဖခင်ဥရွှေစိန်နဲ့ဒေသခံတွေကပြောကြပါတယ်တက်မတော်ဘက်ကဆွဆွဲတယ်လို့ရခိုင်တက်မတော်ကတက်မတော်သားရောင်ဆောင်ကဒေသခံတွေကိုဖမ်းဆီးနှိပ်စက်တာတွေရှိတယ်ဆိုတာမဖြစ်နိုင်ဘူးလို့ဒေသခံတွေအရက်ဘက်အဖွဲ့တွေကပြောကြပါတယ်စိပဲဒုက္ခသူတွေကိုအကူအညီပေးနေတဲ့ကျောက်တော်ဒေသခံဥဇော်ဝင်းက
အဆွေအစစ်တွေနေရာအနှံ့မှာရှိနေတာရခိုင်တပ်ဖွဲ့ကအဲ့လိုအစိုးရစစ်ချက်ယူနေဖို့လေဝယ်ပြီးတော့လှုပ်ရှားနေဆိုတာအဲ့ဒါဖြစ်နေချင်းမရှိဘူးလေဒါတစ်ချက်ဟိုပြီးတော့ဒီခန့်ပြည်သူတွေကိုရခိုင်စစ်တပ်ကအဲ့လိုလုပ်နေမယ်ဆိုရင်ဖြစ်နေချင်းမရှိဘူးလေခိုင်စစ်တပ်ကိုရခိုင်ပြည်သူတွေတော်တော်များများကထောက်ခံနေရတာကိုကြည့်လိုက်ရင်ရခိုင်ပြည်သူတွေကိုရခိုင်စစ်တပ်ကအနောက်ချက်မပေးလို့အဲ့လိုမျိုးယူဆလို့ရတယ်လေ
ဒီဆယ်တန်းကျောင်းသားကိုဖမ်းဆီးရိုက်နေတာဟာတက်မတော်ကမဟုတ်ပဲအေအဖွဲ့ကရောင်ဆောင်ကဖမ်းဆီးရိုက်နေတာလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီနေ့ပြောကြားခဲ့ပါတယ်တက်မတော်ကရွာသားတွေကိုကျိုးတော့ရိုက်နေတာတွေပြုလုပ်ခဲ့တယ်လို့အမိမဖော်လို့တဲ့ဒေသခံတအူးက RFA ကိုပြောပါတယ
်နောက်ပြီးတော့ရိုတရားထွက်လာတဲ့ဦးနာကျိုးကတကြည်ကြီးကိုကလေးသူငယ်ကအစအဲ့ဒီမှာနေပြီးတော့ကံမောင်ပြင်းလာမှာအကုန်လုံးပြောင်းပြောင်းဝပြီးတော့သူတို့ကအကောင်းဖော်မကြည့်ရဘူးမှောက်ခိုက်ထားတယ်အဲ့မှာကျူတူပြီးတော့ထားတဲ့အခါအဲ့ဒီလူတွေကိုလည်းဟိုရိုက်တာမြတ်တာတွေရှိရဲ့
တက်မတော်သားရောင်ဆောင်ကအကြောင်းမဲ့ဖန်စီရိုက်နေတာတွေကိုတိုင်ကြားနိုင်တယ်ဆိုတာကိုဒီသခင်တွေကကြိုးစိုးပေမဲ့တက်မတော်ကိုတိုင်ကြားမယ်ဆိုတရားဆက်ဆိုတာတွေရှိတာကြောင့်ဘယ်သူမှတိုင်ကြားရဲမှာမဟုတ်ဘူးလို့လည်းဒီသခင်တွေကပြောပါတယ်တက်မတော်ဘက်ကတော့ရခိုင်တက်မတော်အေအေဟာအုတ်ချုပ်ရေးမှုတွေရဲတပ်ဖွဲ့တွေကိုကြီးဖို့ချင်းချောက်တာတွေလမ်းမတွေပေါ်မှာနိုင်ဆွဲတိုက်ခိုက်နေတာတွေရှိတာကြောင့်အယောင်ဆောင်တွေရှိပါကဥပပေါင်းဆောင်ရွက်ပြီးဖို့တိုက်တွန်းထားပါတယ်